EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီကိုရုရှားတင်ပို့နေတဲ့ရေနံအများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ခေါင်းဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့ဝင်ငွေပိုနှဲသွားပြီးတော့စစ်စစ်သုံးဆွဲမှုပိုချက်သွားလိမ့်မယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကပြောကြားလိုက်ပါတယ်။လက်ရှိမှာ EU နိုင်ငံတွေကရုရှားရဲ့ရေနံတွေကိုအများဆုံးဝယ်ယူနေတာဖြစ်တာမို့နောက်ဆိုရင်တခြားနိုင်ငံတွေကိုရုရှားကလျှော့ဈေးနဲ့ရောင်းရတော့မှာဖြစ်တယ်လို့အကြီးအကဲဘော်ရဲကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်ဝင်တိုက်နေတဲ့အပေါ်အရေးယူနေခဲ့တဲ့အနေနဲ့အခုနှစ်2022ခုနှစ်မကုန်ခင်မှာရုရှားကတင်ပို့နေတဲ့ထဲက3ပုံ2ပုံဖြစ်တဲ့ရေလန်းချောင်းကနေတင်ပို့တဲ့ရုရှားရေနံအလုံးကို EU နိုင်ငံတွေမှာတားမြစ်မှာဖြစ်ပါတယ်။ဟန်ဂေရီနိုင်ငံရဲ့ကန့်ကွက်မှုကြောင့်ပိုက်လိုင်းတွေကနေတင်ပို့မှုကိုတားမြစ်ဖို့သဘောတူညီချက်တော့မရခဲ့ပါဘူး။ဒါပေမဲ့ပိုလန်နဲ့ဂျာမနီနိုင်ငံတို့ကသူတို့ပိုက်လိုင်းတွေကနေတင်သွင်းတဲ့ရုရှားရေနံတွေကိုရပ်မယ်လို့ကတိပြုခဲ့ကြပါတယ်။ဒါကြောင့် EU နိုင်ငံတွေစီကိုရုရှားတင်သွင်းနေတဲ့ရေနံ90ရာခိုင်နှုန်းလောက်ကိုပိတ်ဆို့တားဆီးလိုက်မှာဖြစ်ပါတယ်။ EU ကရုရှားစီကရေနံတင်ပို့မှုကိုပိတ်ပင်မှာဖြစ်ပေမဲ့တဘာဝဓာတ်ငွေတင်သွင်းမှုတားဆီးရေးကိုတော့မလုပ်သေးပါဘူး။ရုရှားရဲ့လောင်စာဝယ်ယူမှုတွေတားမြစ်ပိတ်ဆို့ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတောက်လျှောက် EU ကိုတောင်းဆိုနေသလိုတင်းတင်းလာနေတုန်းကလည်းဥရောပကောင်စီမှထပ်မံပန်ကြားခဲ့ပါတယ်။တင်းတင်းလာနေတုန်းက EU 28နိုင်ငံလုံးခေါင်းဆောင်တွေသဘောတူညီခဲ့တဲ့အထက်မှာရုရှားကအကြီးဆုံး Sberbank ကို Swift ငွေပေးချေမှုစနစ်အသုံးပြုခွင့်ရဆိုင်ဖို့ရုရှားအစိုးရပိုင်းရုပ်တံလွှင့်ဌာနတွေရဲ့ထုတ်လွှင့်ချက်တွေကို EU နိုင်ငံတွေမှာမပြသဖို့နဲ့ Ukraine စစ်ပွဲမှာတာဝန်ရှိသူပုဂ္ဂိုလ်တွေကိုနောက်ထပ်အရေးယူတန်းခတ်ဖို့လည်းသဘောတူညီခဲ့ကြပါတယ်ရှင်။